ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်ဖက်ကနေဖမ်းထားတဲ့လူငယ်တွေကိုပြန်လည်မပေးတဲ့အတွက်မင်းတပ်ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီအကြားအပြည့်ရဲ့သဘောတူညီထားတာဒီကနေ့ပြည့်ပြည့်သွားပြီလို့ကာကွယ်ရေးတပ်ကောင်းဆောင်တွေကပြောပါတယ်ဒီဝေဒနာတော့နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
နှစ်ဖက်ပြည်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးရဲတပ်တပ်နှစ်ဖက်ကြော်ကြာတွေ့ဆုံဆွေးနွေးညှိနှိုင်းနေကြတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေကဆွေးနွေးမှုမပြေလည်လို့ဒီကနေ့မှအပြည့်ရသဘောတူညီချက်ပြည့်ပြည့်သွားပြီးဖြစ်ပါတယ်ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုတဲ့ဖမ်းဆီးကလူငယ်၅ဦးပြန်မလွတ်ပေးတဲ့အတွက်စစ်ကောင်စီနဲ့ပြစ်ခတ်ရဆဲမှုပြည့်ပြည့်သွားပြီလို့ကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါတယ်
ပြည့်ပြည့်သွားပြီခင်ဗျာကျွန်တော်တို့ဒီနေ့နေ့လေဆွေးနွေးချက်မှာ၅ယောက်ပြန်ထပ်ပြီးဖို့တောင်းဆိုထားတဲ့ဟာ၄ယောက်ပဲထပ်ထပ်ပြီးနေတယ်တယောက်ကတော့မထပ်ပြီးဘူးပြီးတော့တရားသူကြီးလာမှဒီကိစ္စကြီးစီစီရမယ်ပြီးမှသမီးတက်ကနဲ့စကားကြီးပြန်စစ်လာမယ်အဲ့ဒါထပ်ပြရမယ်ဆိုတော့ဆွေးနွေးချက်တရှိတဲ့ကြောင့်ဒီနေ့ဆွေးနွေးချက်ကမောင်းမြင့်မှုပြည့်ပြည့်သွားပြီ
ပြည်ကြဲအပတ်တွေတုန်းကချင်းမြင့်နယ်ကာကွယ်ရေးတပ်ဖွဲ့တွေကနေသူတို့လူ၆ယောက်ဖမ်းထားတာကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့တယောက်ကတော့သူတို့လုပ်ငန်းနဲ့မပတ်သက်လို့၅ယောက်သာပြန်လွှတ်ပေးဖို့ပြန်လည်ပြင်ဆင်တောင်းဆိုခဲ့တာပါစစ်ကောင်စီနဲ့ပြည်ခတ်ရဆက်မှုပြည့်ပြည့်သွားပြီဖြစ်တာကြောင့်မင်းတပ်ဧရိယာတွင်းမှာစစ်ကောင်စီတပ်တွေကိုဆက်လက်ခုခံတိုက်ခိုက်သွားမယ်လို့အဆိုပါကာကွယ်ရေးတပ်ခေါင်းဆောင်ကပဲဆက်ပြောပါတယ
်ပြည့်ပြည့်သွားပြီဆိုတော့စစ်ကားရဲကားနဲ့ကျွန်တော်တို့မြို့ပေါ်ကျွန်တော်တို့ရဲ့မင်းတပ်ဧရိယာတွင်းမှာတွေ့နေစပြစ်ကြောက်မှာပါ
ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ဘက်ကနေဧပြီလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကဖမ်းဆီးသွားတဲ့လူငယ်တွေပြန်လွှတ်ပေးဖို့တောင်းဆိုခဲ့တာနှစ်ပတ်ခန့်ကြာမြင့်ခဲ့ပြီးဖြစ်ပါတယ်ဒီကနေ့တွေ့ဆုံညှိနှိုင်းမှုမှာလူငယ်၄ဦးကိုပြန်လွှတ်ပေးဖို့မူအားဖြင့်သဘောတူခဲ့ပေမဲ့တခြားလူငယ်တူဦးကတော့ဥပဒေကြောင်းရာရစီရင်သွားရမှာမို့မလွှတ်ပေးဘူးလို့စစ်ကောင်စီတပ်ဘက်ကပြောဆိုခဲ့ကြောင်းမင်းတပ်ပြည်သူကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဆယ်ယောက်ကြာတော့ကလန်ဆိုပြီးတော့ပြည်သူ့ဘက်ကနေပြောအဲလူကတည်သွားတဲ့ဟာကိုသူကလူတမှုနဲ့မတင်ကြမှုနဲ့ဖမ်းသွားတာကျွန်တော်အဖွဲ့ထဲကတဲအောင်အဲ့ဒါကိုကြတော့လူတည်မှုဖြစ်တဲ့တည်းကြောင့်ဥပဒေနဲ့ဆွဲပြီးသားဖြစ်တဲ့ဒါကြောင့်သူ့ကိုတော့ကြံမထောက်နိုင်ဘူးသူကတပိုးမှုသူ
လက်ရှိမင်းသားမျိုးမှာလူအများပြားတိမ်းရှောင်နေကြသလိုဒေသတွင်းစည်ရေးဘက်ကိုပြန်လဲဥတီလန်နေတယ်လို့သူကဆက်ပြောပါတယ
်ဘုံလုံးမျိုးတဲ့မှာတရားမှမရှိတော့ပြည်သူကြီးကတော့သူကအကုန်လုံးပြေးတော်ပြီးတခြားရွာဆက်မှာပြေးကြတယ
်အခုလိုစစ်ကောင်စီနဲ့မင်းသားမျိုးကာကွယ်ရေးတပ်ဖွဲ့တို့ကြားသဘောတူညီချက်ပြတ်ပြဲသွားတဲ့အတွက်မင်းသားမျိုးမှာချိန်မရွေးပြေးကမှုပြန်လဲဖြစ်ပွားနိုင်ပြီးပြည်သူတွေအနေနဲ့အိမ်တွင်းမှာတာနေဖို့မြန်မာစစ်တပ်2004တိုက်ရင်စုပေါင်းယုံရဲစခန်းစတဲ့နေရာတွေနာသွာလာတာရှောင်ရှားကြဖို့ကိုလည်းမင်းတပ်မျိုးပြည်သူအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်ချင်းပြည်နယ်မင်းတပ်မျိုးမှာအာဏာသိမ်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ဧပြီလ24 26 29ရက်နေ့တွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တွေ့ဆုံဆွေးနွေးပြီးတော့ရာရေးပြစ်ခတ်ရက်စဲထားရကနေဒီကနေ့မှပြက်ပြဲသွားတာဖြစ်ပါတယ်ခင်ဗျာ